ကျမကနူးပန်ပါတရင်သားဒေတာကတည်င်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကြရပြည်နယ်အတွင်းကမဲဆန္ဒနယ်6ခုကကျေးရွာအုပ်စု12ခုမှာရွေးကောက်ပွဲမကျင်းပတော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကထပ်မံကြေညာလိုက်ပါတယ်။လွန်ကော်မြို့နယ်ဒီမော့စုဖရိုစုဘောလခဲဖားဆောင်နဲ့ရှားတော်မြို့နယ်တွေကကျေးရွာတွေမှာဖြစ်ပြီးလူဦးရေတောင်းနဲ့ချီပြီးနေထိုင်ပါတယ်။ကြရပြည်နယ်အတွင်းမှာတော့မြို့ပေါ်မှာပဲရုပ်ပြသဘောလောက်ပဲမဲထဲခွင့်ပေးမှာဖြစ်တယ်လို့လွန်ကော်ဒေတာခန့်တူကပြောပါတယ်။မဲယုံမှုတယောက်ကတော့နောက်ထပ်မဲဆန္ဒနယ်တချို့လည်းထပ်မံဖြတ်သိမ်းဖို့အလားအလာရှိတယ်လို့ပြောပါတယ်။အခုလိုဖြတ်သိမ်းရတာဟာလုံခြုံရေးအခြေအနေကြောင့်လို့အကြောင်းပြခဲ့ပါတယ်။လွန်ခဲ့တဲ့တပတ်အတွင်းကတော့လွန်ကော်နဲ့ရှားတော်ကြားမှာရှိတဲ့ပွန်ချောင်းတရားကိုကရင်နီစစ်တပ်ကဖျက်ဆီးခဲ့ပြီးမြန်မာစစ်တပ်တပ်စခန်းတစ်ခုကိုလည်းမီးရှို့ဖျက်ဆီးခဲ့ပါတယ်
။ရှမ်းပြည်မိုးရိပ်ရာစာတဲ့အဖြစ်ရှမ်းမိုးရိပ်ဆောင်ကြည့်လေလာတဲ့အဖွဲ့ကသတ်မှတ်ထားတဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ပန်းစေးကျေးရွာအုပ်စုအခြေစိုက်ပြည်သူစစ်ကောင်းဆောင်ပန်းစေးကျော်မြင့်ဟာပြည်သူစစ်လက်နက်ကင်အဖွဲ့တွေကိုအုံပြုတ်ပြီးပြည်ခိုင်ဖြိုးပါတီအတွက်စည်းရုံးရေးဆင်းနေပါတယ်။မနေ့ကတော့ပြည်သူစစ်ရင်အားအပြည့်ကားငါးစီးကစက်တနတ်တွေပခုံးထန်းလောင်ချတွေကားပေါ်ကနေချိန်ပြီးနှမ်ခမ်းမြို့နယ်အတွင်ရွှေလင်းမြစ်ကမ်းဘေးကကျေးရွာတွေမှာစည်းရုံးရေးဆင်းနေပါတယ်။နောင်တင်းရွာဟာထင်းရွာကွန်ဟိုင်းရွာမှာတရွာကြက်ငွေ2သိန်းပေးပြီးစည်းရုံးရေးတက်ရောက်နားထောင်နေတဲ့သူတွေကိုလည်းတယောက်ကြက်ငွေ2000မန်မင်းရွာမှာဆို16ဦးပဲလာရောက်နားထောင်လို့တယောက်ကြက်ငွေ1000စီပေးပြီးကြန့်ခိုင်ဖွံ့ဖြိုးရေးပါတီအုပ်ထုပ်တလုံးနဲ့အင်ဂျီတွေပေးဝေခဲ့တယ်လို့ရွာသားတဦးကပြောပါတယ်
ဖက်ကတ်မြို့နယ်ကားမိုင်းမြို့မှာမနေ့ကမဲအစံလေ့ကျင့်ပညာပေးထည့်ခန်းရမှာအယောက်40မှာအယောက်30ကျော်က NDF အမျိုးသားဒီမိုကရေစီအင်အားစုခမောက်ပုံပါပါတီကိုမဲပေးခဲ့ပြီးနောက်ကျန့်ဖွန့်ပါတီက NDF ပါတီကိုဖုန်းနဲ့ချင်းချောက်ပြောဆိုမှုတွေရှိနေတယ်လို့ NDF ပါတီကကားမိုင်းမြို့နယ်စီယုံရေးမှုကပြောပါတယ်ပါတီစီယုံတဲ့အချိန်မှာလည်းအနောက်ရှက်တွေခံနေရတယ်လို့ NDF ပါတီဝင်တဦးကအခုလိုပြောပါတယ်ကမ္မမျိုးမှာလမ်းမလျှောက်နိုင်တဲ့တက်ကြီးရွယ်ဦးတွေအခြားဒုက္ခိတတွေကိုကြိုတင်မဲကောက်ခံရမှာရက်ွက်ဥပဒေရှိမှာပဲကိုကြိုက်တဲ့ပါတီကိုမဲထည့်ခဲ့ကြတယ်လို့သိရပါတယ်
။ကျမကချမ်းလွန်ပါခုသတင်းတော်တစ်ပုဒ်ကိုကြားကြရမှာပါ။နေကြာသောတက်အတွင်ပြောင်းခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီတည်ထောင်တော် NDAK အဖွဲ့ကလာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနယ်လေးနေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကချင်ပြည်လူ့လရေးအဖွဲ့ KIO ဗမာပြည်ကွန်မြူနတီပါတီဘကပဒီမိုကရေစီတစ်ပါတီကချင်နဲ့နေကြာသောတပ်ဖွဲ့ဖြစ်အတွင်အမျိုးမျိုးပြောင်းခဲ့တဲ့သကုံတိန်ရင်ဟာယခုအခါမှာဘလို့ရည်တည်သွားမှလဲကချင်ပြည်သူတွေရဲ့ထောက်ခံမှုကိုရရနိုင်မလားဆိုတာကိုနူးပန်ကစူးစီးထားပါတယ
်ဥစကုံတိန်ရင်တို့အဖွဲ့ဟာတတိပုဂ္ဂလအမတ်လောင်းအနေဖြင့်အမျိုးသားလွတ်တော်ကချင်ပြည်နယ်မဲဆန္ဒမြေအမတ်လေးချစ်ဖွေမြို့နယ်စော့လော်မြို့နယ်အင်ကြောင်ရံမြို့နယ်သုံးမျိုးနယ်ကနေရှင်ပြိုင်မှာဖြစ်တယ်လို့ဥစခုံတင်ရင်ကပြောပါတယ်
ဒီကောင်တို့ကြံခိုင်ရုံးသူရဲ့အတင်းပါတီချက်လာတဲ့အခါကျတော့မာမွေးအနေနဲ့ပဲကျွန်တော်ဝင်ပြိုင်မှာဖြစ်ပါတယ
်သူအနေနဲ့နိုင်ငံတော်အစိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုမှန်သမျှကိုဖော်ထုတ်ရှင်းလင်းပြီးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုနှောက်ယှက်ဖျက်ဆီးတဲ့ပုံကိုယ်တွေကိုအောင်နိုင်အောင်လှုပ်ဆောင်သွားမယ်လို့ပြောပါတယ်
ဘုန်းကြီးမတူတဲ့ data ဖြစ်တယ်ခဏောက်ကျနေတဲ့တိုင်းရင်းသားလူမျိုးတွေဖြစ်တယ်အဲ့တော့နိုင်ငံတော်အစိုးရနဲ့လက်တွဲကြည့်သွားဖို့ဖြစ်တယ
်မြန်မာစစ်အစိုးရကနေကြာဆောင်အသွင်ပြောင်းဖွဲ့စည်းဖို့လက်နက်ကင်ဖွဲ့စည်းတွေကိုဖိအားပေးလာတဲ့အတွက်ဥစခုံတင်ရင်ခေါင်းဆောင်နဲ့ကချင်ပြည်နယ်ဒီမိုကရေစီတပ်မတော်ကပထမဦးဆုံးအကြိမ်အသွင်ပြောင်းလိုက်တဲ့အဖွဲ့ဖြစ်ပါတယ်အခုလိုလုံရက်ကြောင်ပြည်သူလူထုကြားမှာသူ့အပေါ်အယုံအကြည်မရှိနိုင်တော့ဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုအောင်ဝါကသုံးသပ်ပါတယ်
။ဒီအနေနဲ့ဒီချဆောင်ပတ်ကိုလက်ခံတဲ့ဟာမျိုးဖြစ်နေတယ်။ဒါကြောင့်မို့ဒီလူထုကသူ့ရဲ့အယုံကြည်တော့ရှင်းပြတဲ့အချိန်တော့ရှိရမှာမဟုတ်ဘူး
။ဥစကုံတင်ရင်ဟာကချင်ပြည်လူလက်ရဲတပ်မတော် KIO တော်လှန်ရေးစတင်စဉ်ကတည်းကပါဝင်လှုပ်ရှားခဲ့ပြီးနောက်ဗမာပြည်ကွန်မြူနတီပါတီနဲ့ပူးပေါင်းသွားခဲ့ပါတယ်။ဗမာပြည်ကွန်မြူနတီပါတီဝင်ဖြစ်ပြီးနောက်မှာကချင်ပြည်နယ်ကို101စစ်တေတာအဖြစ်သတ်မှတ်ထားပြီးကချင်ပြည်နယ်မှာအုပ်ချုပ်ဖို့ပြန်ဝင်လာတဲ့အချိန်မှာ KNO နဲ့စစ်ဖြစ်ခဲ့ပါတယ်။ဗမာပြည်ကွန်မြူနတီပါတီပြတ်သွားတဲ့အခါမှာတော့ဥစခုံတင်ရင်ကမြန်မာစစ်အစိုးရနဲ့ငြိမ်းချမ်းရေးယူပြီး NDA ကိုဖွဲ့စည်းခဲ့ပါတယ်။မကြာခင်မှာပဲနေကြာဆောင်တက်အရေးပေါ်လာတဲ့အချိန်မှာထပ်မံပြီးအသွင်ပြောင်းဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုလိုအပြောင်းလဲများတဲ့သူကိုပြည်သူတွေအနေနဲ့မယုံမကြည်ဖြစ်စရာရှိပေမဲ့ရွေးကောက်ပွဲမှာပါဝင်ဖို့အတွက်သူ့အပေါ်မြန်မာစစ်အစိုးရကအယုံအကြည်ထားနိုင်တယ်လို့ KIO အရာရှိတစ်ယောက်ကကချင်လိုပြောပါတယ
်။ရှင်တဲ့ကောင်နဲ့
သူဦးဆောင်တဲ့လက်နက်တွေကလည်းအထပ်ပြီးလူလဲအပြီးသားပြောသမျှအားလုံးကိုတွေ့တွေ့မသိလက်ခံတယ်ဆိုတော့
ြည့်အဝမဟုတ်ရင်တောင်အချိန်အတိုင်းတာတစ်ခုအများအပြားသူ့ကိုတော့သူတို့လူဆိုပြီးယုံမဲလို့ကျွန်တော်မြင်ပါတယ
်ဥစခုံတင်ရင်ကတော့တည်ငြိမ်မှုငြိမ်းချမ်းမှုဖွံ့ဖြိုးမှုဖြစ်အောင်လှုပ်ဆောင်သွားအောင်မှာဖြစ်တယ်လို့ပြောပါတယ်ရှင်